NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှစ်ဖွဲ့ရဲ့ဒုတိယအကြိမ်ထိပ်တီးအစည်းအဝေးကိုမနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ကျင်းပနေပါတယ်။ဒီအစည်းအဝေးကနေငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရအသင်းနဲ့ချိတ်ဆက်ဆောင်ရွက်ရေးကိစ္စ NCA လက်မှတ်ရေးမထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတို့ကိုဆွေးနွေးသွားမှာဖြစ်ပါတယ်။ VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ
NCA တရားလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ဒီကနေ့ပထမရက်စည်းဝေးမှာဆုံးမချက်တွေမချနိုင်သေးပေမဲ့ခြေဆက်လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် BNLU
ရဲ့နိုင်ကဘူမူကြီးခုံကကအခုလိုပြောပါတယ်။အဓိကဥတီတာကတော့အစိုးရအသင်းနဲ့ကျွန်တော်တို့လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့ခြေဆက်ပူးပေါင်းဆောင်ရွက်ရမယ်အလုပ်ငန်းတွေမှာပြီးတော့ ဖြစ်ကြခြင်းခံရတော့လည်းလက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးတွေနဲ့ကျွန်တော်တို့ညီညွတ်ရေးမပြတ်ဘဲနဲ့ပူးပေါင်းဆောင်ရွက်မယ်လုပ်ငန်းတွေဖွဲ့စည်းထားတဲ့ကျွန်တော်တို့ရဲ့ကော်မတီတွေအများကြီးရှိတာပါဗျ။အဲဒီကော်မတီတွေရဲ့ရှေ့လုပ်ငန်းတွေလေပါဗျ။အဲအဲ့ဒါတွေကိုဆွေးနွေးသွားမှာပါ။ဒီစည်းဝေးမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာ
ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBDGC ဖွဲ့တွေနဲ့ရှေ့ဆက်လုပ်ငန်းစဉ်ကိစ္စတွေကိုအဓိကထားဆွေးနွေးဆုံးဖြတ်သွားမယ်လို့ဘူမူကြီးခေါင်းကကပြောပါရယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးရဲ့ဖွင့်ပွဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSSA ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စိတ်ကနေ NCA ဟာတိုင်းသားတွေလူလာတဲ့ပန်းတိုင်ကိုရောက်ဖို့လမ်းတလမ်းဖြစ်တယ်လို့အစိုးရရဲ့လက်ကွက်ဆဲရောက်မသွားဖို့လူတယ်လို့ရှမ်းပါသားနဲ့အခုလူပြောဆိုခဲ့ပါရယ်
NCA เนี่ยมันเป็นเชียงตังเข้าค่ะกว่าทุกทีเรียกหมายเข้าอันนี้เพื่อการล็อกไลน์ไปซึ่งพูดต่
าง NCA ตัวเองจะน้องรู้ดูแลในป้านในอยู่บ้านยังพูดว่าดันตะลันดันคู่ที่บ้านจะน้องป้านในโอ้ไม่ชอบตอนในพูดว่าอีจารย์มาจะน้องไต่ป่วยเหมือนโอ้จะน้องยินสั่งโอ้เปลี่ยนตัวจะน้องพูดพูดเรียนสุนิจามาที่บ้าน
လက်ရှိ NCA ပြည်ရလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA လုပ်ငန်းစဉ်အတိုင်းဆက်လက်ကောင်းထည်ပေါ်သွားဖို့အစိုးရပြောင်းလဲကာလတွင်စောင့်ဆိုင်းနေရတယ်လို့လည်းဘူမူကြီးခေါကကအခုလိုပြောပါတယ
်အခုဒီလုပ်ငန်းတွေကတော့ဆက်သွားနေရတယ် ongoing process ဖြစ်နေတော့ဒီ process ထဲမှာနိုင်ငံရေးဆွေးနွေးပွဲတွေလာမယ်ဒုတိယကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံလာမယ်သို့တော့ဒီအစိုးရဘက်ကတော့အစိုးရအဖွဲ့အဟောင်းလက်လွဲလက်ပြောင်းရှိမယ်ဆိုတော့အဲ့ဒီတစ်ချိန်အဲ့ဒီတက္ကသိုလ်ကတော့ကျွန်တော်ကစောင့်ကြည့်ရမှာပါ
ဒါပြင် NCA လက်မှတ်မရေးထိုးနိုင်ကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီးတွေ့ဆုံမဲ့ရက်ကိုတော့အသေးမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွင်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေရှားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုယူပြီးတိုင်းရင်းသားရေးကိစ္စတွေကိုလှုပ်ဆောင်သွားရမယ်လို့ UNSC ဒုတိယဥက္ကဋ္ဌနာဟန်သာကပြောပါတယ
်။နားလည်မှုရှိရှိနဲ့ဆက်ဆံမှုရှိရှိလှုပ်ဆောင်သွားဖို့တော့လိုအပ်ပါတယ်။ဒီပတ်စလုံးနဲ့ဒါကိုလက်ခံပါတယ်။ဆက်ပြီးလုပ်သွားမှာပါ
။လက်ရှိဆိုရကူးပြောင်းကာလကျမ်းမှာမြမတမတော်ကနေရှမ်းပြည်နယ်ဘက်မှာစစ်ရင်အားတွေတိုးချဲ့ချထားလာတယ်လို့အပြစ်မရနိုင်သေးတဲ့တိုင်းဒေသဖွဲ့တွေကနေမြေရှင်းလင်းရေးကောင်းစင်နဲ့ထိုးစစ်ဆင်မှုတွေပြုလုပ်လာနေပါတယ်။ဒီလိုအချိန်လေးမျိုးမှာဆိုရတဲ့အနေနဲ့အပြစ်မရသေးတဲ့အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်တွေကိုအလင်းမြန်ဆောင်ရွက်တဲ့လို့ဘူမူကြီးခေါင်းကာကပြောပါတယ
်။ချိန်နဲ့တပြင်းညီမဟုတ်ဘူးဆိုရင်တမတော်ကိုခွင့်ရေးပေးရကြပြီးတော့တမတော်ကသူ့ရဲ့လုံခြုံရေးမြင်ပါညာအကြောင်းပြပြီးတော့စစ်ရေးအကြောင်းပေးလုပ်သွားနိုင်တာကိုလည်းကျွန်တော်စိုးရိမ်နေခဏ။ဒါမဲ့အစိုးရအစ်စ်ကလည်းအစီရလက်မမထိုးရသေးတဲ့အဖွဲ့တွေညံ့ညံ့ဆန်းဆန်းဖိတ်ခေါ်ခြင်းမလုပ်ဘဲနဲ့အချိန်ဆွဲမယ်ဆိုရင်ပို့ပြီးတော့အပြည့်အကျဉ်းနိုင်တဲ့အခြေအနေမျိုးဖြစ်နိုင်တယ်ခဏ။
NCA ပြည်ကြလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်တီးဆွေးနွေးပွဲကိုဒီလ24ရက်နေ့ကနေ26ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကထိပ်တီးခေါင်းဆောင်60နီးပါးတက်ရောက်ခဲ့ကြပေမဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGP ကအဖွဲ့ခေါင်းဆောင်တွေတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။မြန်မာစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တင်တဲ့ KNU ခေါ်ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGP တောင်ပိုင်းရှမ်းပြည်သမတော် RCSSSC ပို့မြူရာလူမျိုးရေးဖွဲ့ချုပ် BNL ရခိုင်ပြည်လူမျိုးရေးသားဦး ALB မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်သားဦး ABSDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရက်လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ။